နိုင်ငံတကာရွှေ့ပြောင်းအလုပ်သမားနေ့ရဲ့အထိမ်းအမှတ်အနေနဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အလုပ်သမားယာနဲ့ချီဒီကနေ့ချီတက်လမ်းလျှောက်ပွဲပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံအတွင်းလာရောက်အလုပ်လုပ်ကင်ကြတဲ့ရွှေ့ပြောင်းအလုပ်သမားသန်းနဲ့ချီရှိနေစေဖြစ်တယ်လို့ဆက်လက်ပြီးတော့လည်းဝင်ရောက်လာနေစေဖြစ်တယ်လို့ရွှေ့ပြောင်းအလုပ်သမားအရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာရွှေ့ပြောင်းအလုပ်သမားသန်းနဲ့ချီပြီးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံထဲကိုနောက်ထပ်အလုပ်သမားတွေထပ်တိုးပြီးဝင်ရောက်နေတဲ့အကြောင်းနိုင်ငံတကာရွှေ့ပြောင်းအလုပ်သမားနေမှာထိုင်းအခြေစိုက်မြန်မာရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေသူတွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံတွင်းမှာဥပဒေတွေထွက်ပြီးတရားဝင်အလုပ်သမားတွေဖြစ်အောင်မှတ်ပုံတင်ဖို့အတွက်စော်ဩနေချိန်မှာပဲမြန်မာလူသမားတွေကတော့တရားဝင်တဲ့နီးကောတရားမဝင်တဲ့နီးနဲ့ပါဝင်ရောက်မှုတွေကပိုများလာနေတယ်ဆိုပြီးရောင်ကြီးဦးအလုပ်သမားအဖွဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောဆိုသွားပါတယ်။
ဘာဘီတူမိုင်းနေရနေပြီးရှိရဲ့အလုပ်သမားတွေကိုစက်ပြီးဝင်ရောက်လာနေဖြစ်တယ်။ဟာလာထိုင်းမှာဥပဒေတွေပြောင်းနေတဲ့ကာလဒါကလည်းဘန်ကောက်တို့မဟာချိုင်းတို့ဘက်ကနေအပေါ်ကတို့ဒီမားတွေမြန်မာပြည်ကိုပြန်ဝင်သွားတဲ့အချိန်မှာကိုပဲဒီပိုင်းနေထဲမှာပဲအဲ့ဒီလူပြန်ဝင်သွားတဲ့လူကြီးတွေနဲ့ညီရတဲ့ MOU ရခေါ်ထားတဲ့အလုပ်သမားတွေရှိတယ်ဒီအခြားလမ်းကြောင်းတွေနဲ့ထိုင်းနိုင်ငံနဲ့ဝင်လာတဲ့အလုပ်သမားတွေလည်းရှိနေတယ်မိုင်းပြောမယ်ဆိုလို့ရှိရင်ပြောမယ်ဆိုပုံများလာနေတာလေစိုးတော့ပြောင်းဝင်သွားတဲ့လူတွေကလည်းအဲ့ဒီသူတို့ဟိုတက်ဆိုင်ရလက်မှတ်တွေဟလာပတ်စုတွေပြီးပြီဆိုလို့ရှိရင်ဆက်ပြန်လာလို့ရတဲ့ project တွေလုပ်ပြီးရခါကျတော့အင်တာဗျူးစရာတွေလုပ်ပြီးတော့ပြန်ပြီးတော့လုပ်ဖို့နေလုပ်ပြီးတော့ပြန်ဝင်ရောက်လာတာလည်းရှိနေတယ်ပုံများလာတဲ့လူပြောလို့ရတယ်ထိုင်းလောက်ကရုံးအောက်ကနေစုရတဲ့လူတွေဒါကနေစုရတဲ့လူတွေရောကျွန်တော်တို့ဒီလင်းခွင့်ပေးမှရှိတဲ့မေတောင်ကျောင်းပေါ့ထိုင်းကျောင်းဝင်တဲ့ที่ကိုဒီလက်လျှောက်ပွဲတူရှိတယ်မင
်းနိုင်ငံတကာရွှေပြောင်းလို့သမားနေ့ကိုမဲဆောက်မြို့မှာတော့ဆယ်စုနှစ်တခုကြော်ကြတဲ့အထိနှစ်စဉ်ချီတက်လမ်းလျှောက်ပွဲတွေနဲ့ကျင်းပခဲ့တာဖြစ်ပါတယ်ဒီနှစ်မှာတော့73ချိန်မြောက်အဖြစ်ထိုင်းမြန်မာချစ်ကြည်ရေးတရားထိတ်ကနေအလုသမားရာကနန်းလောက်နဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းပြီးအထိမ့်မှတ်ချီတက်ပွဲကိုလုပ်ခဲ့ကြတယ်လို့ရွှေပြောင်းလို့သမားဆိုင်ရာပညာပေးဟောပြောမှုတွေကိုလည်းလုပ်ခဲ့တယ်ဆိုပြီးဦးမိုးကျော်ကဆက်ပြောသွားပါတယ
်ခဏမှာတော့ဒီတာတွင်ထဲမှာရှိတဲ့ရွှေပြောင်းနေထိုင်တဲ့လူတွေအတွက်ဒီအခုထိုင်းရနေပေါ်စီချမှတ်ထားတဲ့ဒီဥပဒေတိုင်းဒီရလို့ခုအတွက်ဒီရနောက်ကဒီဘက်လက်မှတ်တွေထုတ်တဲ့ဟာတွေ project တွေရှုပ်ထွေးတာတွေပြီးရင် CI စင်တာတွေမှာပွဲသားတွေနေဝင်ပြောကြတော့ကျွန်တော်ဒီလက်မှတ်တွေလုပ်နေတဲ့ဒီဖောက်ဖြစ်တဲ့ကိစ္စတွေမှာပတ်စံယူပြီးလုပ်နေတဲ့ကိစ္စမျိုးတွေကို MRWG အတွင်းမှာနေပြီးတော့ပြောပြတယ်ဒီအခြေအနေတွေကနေပြီးတော့ဒီချိုးပေါက်ခံရတဲ့အခြေအနေတွေလုံရောက်ဖို့လိုတယ်ဆိုတဲ့အကြောင်းနောက်တစ်ခုကကျတော့ဒီအဖွဲ့ကြီးတွေကနေပြီးတော့ဒီအသိပညာပေးလက်ကမ်းစာဆောင်တွေပေါ့လူသမားကြီးနဲ့ပတ်သက်တဲ့အသိပညာပေးလက်ကမ်းစာဆောင်တွေတွေလည်းနောက်ဒီပြာကန်းလေးတွေပြာကန်းတိတိတွေလုပ်ပြီးတော့ကြားထားတာရှိတယ်မက်တို့ FE ကို plan လို့ပေါ့နော်အဲ့လိုအဖွဲ့ကြီးတိတိကနေကြားထားတာရှိတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့လုံအားကဘတ်ငွေ305ဘတ်အထိပေးဖို့ဥပဒေတိုင်ပြဋ္ဌာန်းထားပေမဲ့တရားမဝင်အလုပ်သမားတွေလည်းများသလိုဥပဒေတိုင်လုံအားကပေးတဲ့စေယုံကလည်းနှဲပါပါတယ်မြန်မာပြည်အတွင်းပိုင်းကနေလာတဲ့အလုပ်သမားအတော်များများကတော့မဲဆောက်မြို့မှာတထောင်လာပြီးဘန်ကောက်မဟာချိုင်းစတဲ့နေရာတွေကိုတက်ဖို့ပဲကြိုးစားနေကြပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိနိုင်တယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပြီးမြန်မာပြည်တွင်းမှာအလုပ်ကင်ရှားပါမှုတွေကြောင့်နေ့စဉ်လည်းအလုပ်ကင်ရှားဖွေသူတွေကထိုင်းနိုင်ငံတဲကိုနေဆက်နေရာတွေကနေဝင်ရောက်လာနေစေဖြစ်ပါတယ်ရှင်